VOA မြန်မာပိုင်းရဲ့ blogger တွေပြောပြအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစမြတ်မမ COVID-19 ကရောဂါကြောင့် new normal အပြောင်းအလဲတွေကိုဒုနာတွေကိုပြုစုဆောက်ရှောက်ပေးနေတဲ့ဒုနာပြည်တွေအထူးကကြုံကြရပါတယ်။ရခိုင်ပြည်သူစေယုံကြီးမှာ COVID ဒုနာတွေကိုပြုစုဆောက်ရှောက်ပေးနေတဲ့ဒုနာပြုနော်နှင်းစီမွေးကဒုနာတွေနဲ့သူတို့ကြောင်းမှာတိုက်ရိုက်ထိတွေ့မှုနှဲသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါတယ်။
အရင်ကကလေးကြတော့မှာပေါ့နော်လူနာတခုခုဖြစ်လို့ရှင်ဟိုဟာလူနာလူနာအထန်တက်စီရရှိတာဆရာမလို့လာပြောတဲ့လူနာတွေကဘယ်လိုဖြစ်ဘယ်လိုဖြစ်ဆိုအဲ့လိုလာပြောရှင်ကိုယ်ကချက်ချင်းထားပြီးမှလို့ရအဲ့လိုမျိုးဖြစ်နေပေါ့သူကလေးကြတော့မှာလေဟိုဖုန်းကနေလာတာပေါ့ကွယ်လူနာကတူတူဖြစ်တယ်ဆိုကိုယ်ကချက်ချင်းထားပြီးသွားခြင်းစိတ်ဖြစ်ပြီးမယ်ဒါပေမဲ့သွားလို့မရဘူးအဲ့လိုမျိုးကိုယ်ကဟိုသွားမယ်ဆိုရင် PPE အပြည့်အစုံဘောပြီးတော့အဲ့လိုမျိုးသွားမယ်ဆိုတော့ဒီပလက်ရှာဖုန်းနဲ့ပဲပေါ့နော်ညွန်ကြားပေးတာတွေအတကားပြောပေးတာတွေအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီလူနာနဲ့ဆရာမနဲ့ဂျာကလေးစားတော့ဒီကူကတော်တော်ဟိုအလုံးပိတ်လိုမျိုးကတ်တက်ထားတယ်ဆိုတော့ဒီလူနာနဲ့ပေါ့ဆရာမတို့ဂျာအဲ့လိုမျိုးအတားအဆီးတစ်ခုလိုမျိုးခံစားရတယ်ဒီကိုဖြစ်ဖြစ်တဲ့ဖြစ်သွားတဲ့အတွက်ကြောင့်ဟုတ
်အခုနဆရာမပြောရတဲ့အချက်ပါပေါ့လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမတုံးဖုန်းက keyboard တော့အချင်းချင်းတော့ပဲဖုန်းတုံးတာပေါ့ဒီခုကလေးကြတော့လူနာကလူနာတိုင်းလူနာတိုင်းဖုန်းတစ်လုံးစီထားပေးရဲ့ဖုန်းနဲ့တဆင်အဆက်တွေ့တော့တာလားပေါ့အရင်တော့တော့မရှိဘူးအရင်တော့ဟိုစားပြောတာပဲရှိဒီကိုကိုယ်သွားကြည့်လို့ခုဖြစ်တာပဲဖြစ်ဖြစ်ဆိုကွာဒီချက်ချင်းဟောကြည့်လို့ရဒီကလေးကတော့ဟိုဒီလူနာရဲ့အတွက်ဟိုဟိုဖုန်းတစ်ယောက်လုံးပေးมาထားပေးတယ်ဆိုအဲ့လိုမျိုးအဲ့ဒါကူတော့ကောင်းပါတယ်လူနာရဲ့ဟိုဖြစ်နေတဲ့အရာတွေကိုချက်ချင်းဟိုဖုန်းနဲ့တစ်စင်းဆက်ပြီးလို့ရတယ်ဒီလိုမျိုး new normal မှာ
အဲ့တော့ဆရာမရဲ့ new normal ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ကြားမှာပေါ့နော်ခုနကတော့လို့ကိုယ်တိုင်နည်းနည်းချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတဆင်ဆက်သွယ်ပြီးတော့ပြောတာက new normal ဖြစ်တယ်လို့ပြောလို့ရတာပေါ့
ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီတမျိုးပေါ့ကို covid center အဲ့လိုပြောင်းလဲပြောင်းအဲ့ဒါ ward တစ်ခုတုံးဒီဟိုလောက်ထုံလုံးနေသေးဒီလောက်ပို့လောက်တာပဲဖြစ်ဖြစ်စင်းနေတွင်တာပုံစံတမျိုးပြောင်းသွားအဲ့လိုရှိတယ်ရှင်ဟုတ်
ဆရာမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်တက်တွေကြုံတာကတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုးကိုမြင်မြန်ရတာတွေအဲ့လိုမျိုးတွေရှိတော့ဟုတ်စိန်ခေါ်မှုတွေတော့ရှိတယ်
အလုံးနဲ့ပတ်သက်ရင်မကြောက်တတ်တဲ့သူနာပြုနော်နှင်းစီမွေးအတွက်နောက်ထပ်ပြောင်းလဲသွားတာကတော့ကာယယောဂအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့
အရင်ဆုံးအဒီလောက်လောက်တာမကြောက်ဘောနော်တွေးလေးပါရင်လည်းမကြောက်တယ်ဒါပေမဲ့ဒီကိုဗစ်ဖြစ်တော့ဟာနည်းနည်းကြောက်စိတ်တွေဝင်လာတာအဲတခုဖြစ်တော့ဘောနော်အဲတခုကြောက်ဆက်ရှင်ပြီးတော့ကိုယ့်အကိုပြင်ဆင်မှုတွေလည်းလုပ်ကြရရှိရဟိုသဘင်အရှိလေးကိုညှက်ခဲ့ရတော့ပေါ့အမျိုးတွေတော့ရတယ်ပြီးတော့လူနာကိုကြည့်တဲ့အခါမှာကလေးသာတော့ကိုကို safe stick အောင်အရင်လုပ်ပါလေဥပမာအနေနဲ့ပြောရမယ်ဆိုရင်တော့စီးုံမရောက်ခင်ကလေ mask တွေဒီ cup တွေဒီဟို face sheet တွေအသုံးပြည့်စုံနေသွားဖြစ်တာပေါ့စီးုံသွားတဲ့လမ်းတစ်လျှောက်လုံးပြီးတော့စီးုံရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်အဲလူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရဲ့လက်အိတ်အဲ့မျိုးနှမျိုးဆိုရင်အလုံးလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုတဲ့ဥပမာ10မိနစ်15မိနစ်လောက်အကြိမ်နေလည်းရတယ်တော်လူနာတွေအဲ့လိုမျိုးဟိုအားပေးစရာတွေပြောဖြစ်တယ်သူကလည်းကြတော့ကိုပြောလို့ရှိရင်တစ်ခွန်းတစ်ခွန်းလောက်ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုဟာမြင်မြန်ပြီးဖို့အသက်ရှူတာအထဲမှာအလုပ်လုပ်တာတိမ်မဝအောင်ဆိုရတယ်ကလားအလုပ်မြင်မြန်ပြီးဖို့အဲ့လိုမျိုးကိုကကိုစူးစားရုန်းကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဆိုင်တိုင်းကိုပတ်ကားဟိုအပြည့်အဝပြည့်စုံမပေးရဘူးခံစားရတဲ့အဲ့လိုမျိုးရှိတာပေါ့
ဆရာမပြောသွားပုံအရဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူနာတွေကိုလည်းယောဂဟိုအန်တီယကင်းအောင်ပေါ့နော်တော်တော်လေးကိုတတိထားပြီးတော့လုပ်ရတဲ့အခါကျတော့ဆရာမပြောချင်တာကဒီ ကိုလူနာရဲ့ဘောမှာဆောင်းဆောင်မှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါအာပေးဖို့အခက်အခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင
်။ဟုတ်ဟုတ်ရှင်ဟုတ်ပါတော့။အရင်တော့ဆိုရင်အာလူနာပေးမှာအဲ့လိုမျိုးအဖျားတိုင်းရပဲဖြစ်တန်နီလာသွားထိုးတော့ဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာကသူ့အချင်းကြီးကိုသူတို့ပြောပြတယ်ကွာ။အဲ့လိုပြောပြလို့ရှင်ကိုကသူ့နဲ့အလိုက်ထိုက်ပြန်ပြောတာစစ်မင်းလောက်နေပါအဲ့လောက်အပြင်းစကားပြောဖြစ်တဲ့အဲ့မျိုးလေးဟိုကျေးဇူးတင်စကားတွေကြံကြားတာပေါ့ကွအဲ့မျိုးပြန်လည်ပြောဖြစ်တဲ့ကိုပြည်သူများပူဇော်တာတွေကိုလည်းကို share ဖြစ်တဲ့မှာအစားအသောက်တွေပူစားမှာတော့အဲ့မျိုးပြောဖြစ်တာဒီကိစ္စကတော့ COVID လူနာကိုကြည့်တဲ့အခါမှာ PPE ဘုတ်ဆောင်အပြင်းနဲ့နှာခေါင်းခွဆက်ကိုအပေါင်းမျက်စိရောဆုံးလုံးအောင်ဖုံးထားရဲဆိုတော့အဲ့မျိုးကိုပြောလို့ရှိရင်အဲ့မျိုးကိုတအားမိုးပြီးတော့အဲ့မျိုးတိုက်စကားမပြောဖြစ်တော့ဘူးနာနဲ့အဲ့လိုမျို
းဟုတ်အဓိကတော့ဒီအကာအကွယ်ဝတ်ဆောင်နေဝတ်ထားတဲ့ခါကျတော့လူနာတွေနဲ့အပြန်အလှန်ဒီပြောဆိုဆက်ဆံတဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတယူဒီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်ဒါဒီသူတို့နဲ့ contact လုပ်တာကလည်းကြတော့ဒီဖုန်းနဲ့ contact လုပ်တာအများတော့အရင်တော့ဖုန်းကတိတ်မခေတောက်ဘောနော်အဲဒါနဲ့ဒီဖုန်းတွေကနေကိုကိုချင်လာရအောင်အဲ့လိုလုပ်ပါတယ်အဲ့လို
ရန်ကုန်ပြည်သူစေယုံကြီးမှာကိုဗစ်လူနာတွေကိုပြုစုဆောင်ရှောက်ပေးနေတဲ့ဒူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်အခုလိုမျိုးအလုပ်ခွင်မာတယ်မဟုတ်ခဲကိုပိုင်အချိန်တွေမှာလည်းယောဂါမကူအောင်လို့အထူးတတိထားပြီးတော့အမှုအချက်တွေကိုပြောင်းလဲခဲ့ရတယ်ဆိုသူကပြောပြပါတယ်ရှင်ကျွန်မဆုညံမောင်ပါ